Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တန်ရဲ့2022ခုနှစ်မေလ16ရက်တနင်္လာနေ့မနက်ပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတုံမီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလာပါဒီကနေ့မနက်ခင်အစီအစဉ်ကိုတာဝန်ယူတင်ဆက်တော့မှာပါ။မြန်မာစစ်ကောင်စီတပ်တွေလာနေချီနံမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းထဲမှာရွာတွေမိရှို့ခံလာရလို့ထွက်ပြေးနေရတဲ့ရွာသားတွေပို့ပြီးတော့တိုးလာနေပါတယ်
။ရွာတွေရပ်ပြီးတော့ကျွန်တော်တို့ရောကလစားပြစ်ပြီးခတ်ပြီးတော့ဒီအောင်လက်ဆိုင်လည်းမိရှို့တာပါဗျ။အင်ကြီးကတော့ကျွန်တော်ခြေလုံးအထက်၅လုံးအနည်းဆုံးတော့လောင်လောက်တယ်ဗျ
။အပြည့်အစုံကိုတော့တရင်တွေပြီးမှကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့တရုတ်နိုင်ငံအပေါ်အမေရိကန်တွေရဲ့ယုံကြည်မှုနဲ့လေးစားမှုအကြောင်းလူတို့ရဲ့အမြင်တွေရုရှားတို့တဲကြီးမဲကြီးတိုက်ခိုက်နေတဲ့တာမဏိစစ်ရုံတွေအောက်ကလူထောင်ချီပုန်းခိုနိုင်တဲ့စားနပ်ရိက္ခာနဲ့တောက်ရည်တွေပါဖြည့်ဆည်းထားတဲ့ဘုံခိုမြေအောက်ခန့်တွေအကြောင်းကိုလည်းသိရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြမမီဒီယာမြင်ကွင်းမြမပြည်မပေးစာများနဲ့သတင်းထဲကသုတဆားတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တဲရောက်သတင်းတွေကိုမတင်ကြီးထိုင်နဲ့ချမအနောင်လို့တင်ပြပေးပါမယ်
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအနေနဲ့ယူကရိန်းစစ်ပွဲကိုအတက်နိုင်ဆုံးအမြန်ဆုံးအဆုံးသတ်ဖို့လိုလားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္ဂနွေနေ့မှာအလေးအနက်ပြောပါတယ်။ယူကရိန်းအတွက်အထောက်ပံ့တွေဆက်လက်ပေးအပ်ရေးနေတိုးအဖွဲ့ဝင်နိုင်ငံ30ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့ဂျာမနီနိုင်ငံဘာလန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကယူကရိန်းရဲ့အချုပ်အခြာအာဏာကိုအမေရိကန်ကဆက်လက်ကာကွယ်သွားမှာဖြစ်ပြီးရုရှားအပေါ်ဖိအားဆက်ပေးသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ Every member of the alliance wants to bring this war to an end as soon as possible.
မဟာမိတ်အဖွဲ့ဝင်ထိုင်းကတော့ဒီစစ်ပွဲကိုအမြန်ဆုံးအဆုံးသတ်လိုပါတယ်။ဒါပေမဲ့လည်းယူကရိန်းအတွက်လုံခြုံရေးဆိုင်ရာအကူအညီတွေဆက်လက်ထောက်ပံ့ရေးနောက်လိုအပ်ချက်နဲ့အညီရုရှားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုပို့ကုန်ထိန်းချုပ်မှုနဲ့တန်တမာရေးဖီအားတွေဆက်လက်ပေးသွားဖို့အလုံးညီညွတ်မျှဆုံးဖြတ်ထားကြပါတယ်။စစ်မြေပြင်မှာရောစစ်ဆက်ဆွေးနွေးမှုတွေမှာပါယူကရိန်းအနေနဲ့အတက်နိုင်ဆုံးအသာစီးရအောင်အမေရိကန်မဟာမိတ်တွေနဲ့မိတ်ဖက်တွေကထောက်ပံ့နိုင်ရေးအလေးအနက်ထားရှိကြောင်းဒါမှလည်းရုရှားရဲ့ရန်လုံမှုကိုတွန်းလှန်နိုင်ပြီးနိုင်ငံရဲ့လွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်မှုကိုအပြည့်အဝကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမက်ထရိုကူလီဘာနဲ့တီးခြားတွေ့ဆုံပြီးစစ်ရဲရိုက်ခတ်တပ်ရောက်မှုနဲ့ယူကရိန်းရဲ့ကောက်ပဲတီးနှံတွေနိုင်ငံတကာဈေးကွက်ရမယ့်အခြေအနေတို့ကိုဆွေးနွေးခဲ့ကြပါတယ်ရှင်။အရှင်းနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနဲ့ဝင်းကျင်ဒေသတွေအရေးကိုအထူးပဲစိုးရိမ်ကြောင်းဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေဂျာမနီနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မေလ14ရက်နေ့စနေနေ့မှာထုတ်ပြန်တဲ့ပူးရဲကြေညာချက်မှာဖော်ပြပါတယ်။အရှင်းနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နယ်ဒေသရင်းနိုင်ငံတွေကြားပိုင်နဲ့အငင်းပွားနေတာဖြစ်ပါတယ်။ဒေသရင်းမှာချင်းချောက်ချက်ကိုင်မှုစစ်ရင်အားထူထောင်မှုဆိုင်ရာအစီရင်ခံချက်တွေအပေါ်အထူးပဲစိုးရိမ်ကြောင်းနဲ့စီမံစည်းကမ်းအခြေခံနိုင်ငံတကာကျင့်သုံးတွေနဲ့ဒေသရင်းတည်ငြိမ်ရေးကိုရောပါစေပြီးတင်းမာမှုတွေတိုးစေနိုင်တဲ့တစ်ဖက်သက်လို့ရအားလုံးကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်း G7 နိုင်ငံခြားရေးဝန်ကြီးတွေကထပ်လောင်းပြောဆိုထားပါတယ်။ပိုင်နက်ဆိုင်ရာအငင်းပွားမှုမှာပါဝင်ပတ်သက်သူအားလုံးအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အညီငြိမ်းချမ်းတဲ့နည်းနဲ့ဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်။တချိန်တည်းမှာပဲတရုတ်အနေနဲ့စီးမြင်စည်းကမ်းအခြေခံနိုင်ငံတကာကျင့်သုံးတွေနဲ့အညီခိုင်ခိုင်မာမာဆောင်ရွက်ရေးအတွက်လည်းတိုက်တွန်းပါတယ်။မြန်မာစစ်တပ်ကိုလက်နက်နဲ့စစ်အုံဆောင်တွေရောင်းချလွှဲပြောင်းမှုမလုပ်ဖို့အပြည့်အဝပိုင်းဖြတ်ထားစေဖြစ်ပြီးနိုင်ငံအလုံးအနေနဲ့အလားတူဆောင်ရွက်ကြဖို့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေကစနေနေ့တို့ပူးရဲကြေညာချက်မှာပြောဆိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဆီယနာတိတ်မှုကိုအပြင်းထန်ဆုံးအတုံးနှုံနဲ့ဆန့်ကျင်ရှုတ်ချကြောင်းနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူအလုံးကိုတာဝန်ခံမှုတာဝန်ယူမှုရှိစေဖို့အရေးကြီးကြောင်းကိုလည်းအလေးအနက်ပြောဆိုထားပါတယ်။ဒီထဲမှာရိုဟင်ဂျာတွေနဲ့တခြားသောလူမျိုးဘာသာအရလူနည်းစုဖြစ်ရသူတွေအပေါ်မှာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ချိုးဖောက်မှုတွေအပါအဝင်လက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေကျူးလွန်တဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေလည်းပါဝင်ကြောင်းနိုင်ငံခြားရေးဝန်ကြီးများရဲ့ပူးရဲကြေညာချက်မှာဖော်ပြပါတယ်။ စစ်တပ်ဖက်ကအကြမ်းဖက်တာတွေချက်ချင်းရံပြီးမတရားဖမ်းခံထားရသူအလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းရေးအတွက်လည်းတောင်းဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့မြန်မာပြည်ပွားမိသားစုတွေတင်းနှင်းခင်တွေကတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံရဲ့အချက်အလက်ဖြည့်ရှင်ရေးသဘောထားတွေကိုဆွေးနွေးခဲ့ကြပါတယ
်။အမျိုးမျိုးဆုံးသတ်ဖို့လည်းအမှတ်တော်ကိုဂျာတတ်မှုတွေရပ်တန့်မှုဆိုတာဒီအာဆီယံဟောက်ဝိုင်းကိုဆက်ဆံပါမယ်။ပါလိဒါဖြစ်ပါတယ်။အဲ့တော့ကျွန်တော်တန်တမန်နီးရရောနောက်စီးပွားရေးရပိတ်ဆိုးတဲ့အခြေအနေရတော့ပေါ့နော်။ဒီပေါင်းစုံနဲ့စီးပွားရေးရတန်တမန်နီးရစီးရေးရနိုင်ငံရေးရဒီပေါင်းစုံနဲ့ကျွန်တော်တို့စူးစမ်းပြီးတော့အဆုံးသတ်ပေါ်မှာဖြစ်ပါတယ်။
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကအမေရိကန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေအပြင်အမေရိကန်အာဆီယံအထူးထိပ်သီးညီလာခံလာရောက်တဲ့အရှေ့တောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့လည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့ကိုယ်စားလှယ်အဖွဲ့ကမြန်မာအရေးဆွေးနွေးခဲ့ကြပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းအမေရိကန်ရောက်မြန်မာအတိုင်းဝိုင်းတွင်မှလည်းဆီယနာသိမ့်မှုကိုစန့်ကျင်တော်လှန်ရေးအတွက်ရန်ပုံငွေရှာဖွေမှုအမေရိကန်ပြည်ထောင်စုတဝန်းမြန်မာအရေးချီးတက်ဆန္ဒပြပွဲတွေနဲ့ဆီယနာသိမ့်နာကိုစန့်ကျင်နေကြတာဖြစ်ပါလေရှင
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တင်းလာနေမနက်ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရဲအရာရှိတွေအနေနဲ့ရဲစုံမှုဟန်တာရင်နဲ့ဒန်းတူညီမြတရားမျှတမှုရရှိရေးဆိုတဲ့တောင်ဝန်နေရာစလုံးကိုထျောက်စွာထမ်းဆောင်နိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းငွေတွေမှာပြောပါတယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံရေးဦးစားပေးကိစ္စရပ်တစ်ခုဖြစ်တဲ့ရဲတပ်ဖွဲ့ပြုပြင်ဖွဲ့စည်းရေးအစီအစဉ်တွေကတော့အကောင့်ထဲမပေါ်နိုင်သေးပါဘူးမနေ့ကတာဝန်ချိန်အတွင်းအသက်ဆုံးရှုံးခဲ့ကြတဲ့ရဲအရာရှိ963ဦးတို့အတွက်အမေရိကန်လွှတ်တော်မှကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမင်္ဂလာမှာသမ္မတဘိုင်ဒန်ကအဲဒီလိုပြောဆိုသွားတာပါလက်နက်မဲ့လူမဲ့တွေတပ်ဖြတ်ခံရတဲ့အပေါ်စိုးရိမ်မှုတွေတိုးလာချိန်မှာပဲရဲအရာရှိတွေအနေနဲ့စံသတ်မှတ်ချက်တွေမြင့်မြင့်မားမားထားဖို့လဲသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်ဒါပေမဲ့လည်းနှောင့်နှေးနေတဲ့ရဲတပ်ဖွဲ့ပြုပြင်ဖွဲ့စည်းရေးကိစ္စဘလို့ဆက်ပြီးဆောင်ရွက်မလဲဆိုတာကိုတော့ပြောမသွားပါဘူးရွေးကောက်ပွဲကျင်းပခဲ့တဲ့နှစ်အတွင်းလမ်းတွေထဲမှာအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်ဆိုရင်မှုရှိနေတာကိုလည်းထည့်သွင်းပြောကြားသွားပါတယ်။သူ့အစိုးရအဖွဲ့ရဲ့ရွေးချက်ကရဲတပ်ဖွဲ့ဗဏ္ဍာငွေကိုရှော့ချဖို့မဟုတ်ပဲဗဏ္ဍာငွေချပေးဖို့နဲ့လူမှုအတိုင်းဝိုင်းကိုရောရဲတပ်ဖွဲ့ဝင်တွေကိုပါကကွယ်နိုင်ဖို့ပြည်သူလူထုရဲ့ယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့အတွက်ရင်းမြစ်တွေနဲ့တင်နန်းတွေကိုပါပေးအပ်ဖို့အလုံးသဘောတူတင်တယ်လို့လည်းတမရဘိုင်ဒန်ကပြောဆိုသွားပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့လူမဲတွေရက်ွက်ထဲကုန်စုံဆိုင်တစ်ခုအတွင်းလူဖြူသဏ္ဍာန်သမားတစ်ယောက်ရဲ့လက်ချက်ကြောင့်လူ၁၀ဦးသေဆုံးခဲ့ရတာဟာအမုန်းတရားအခြေခံနဲ့ပြစ်မှုဟုတ်မဟုတ်စုံစမ်းစစ်ဆေးနေချိန်မှာပဲသမ္မတဗဒင်းရဲ့မာချက်စကားထွက်လာတာပါတိရိလင်ကနိုင်ငံမြို့တော်ကိုလံဘိုကပင်လယ်ကမ်းစပ်အနီးမှာရှိတဲ့ကယ်လီဖေးစ်ဥယျာဉ်မှာနိုင်ငံစီပေါ်ရေးဆိုးရုပ်ကျဆင်းလာတဲ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့ပြည်သူတွေတနင်္ဂနွေနေ့ကစုဝေးခဲ့ကြပါတယ်ဗုဒ္ဓဘုရားရှင်ကိုရောဖွားမြင်တော်မူတာညံအလင်းရတာနဲ့ပရိနိဗ္ဗာန်ဆန်တော်မူတာကိုရည်ရွယ်ပြီးဥပုပ်တိလာဆောက်တည်တာပွဲလန်းတပင်တွေပါကျင်းပလည်းရှိတဲ့ကဆုံလှပြည့်ဗုဒ္ဓနေ့နေ့ထူးနေ့မြတ်မှာအခုလိုစုဝေးဆန္ဒပြကြတာပ
ါ We can't see an end right now so
အခုလိုစီးပွားရေးကြဆင်းမှုတွေဘယ်တော့အဆုံးသတ်မလဲဆိုတာခုတည်းမများသေးပါဘူးတိရိလင်ကရဲ့လက်ရှိအခက်အခဲတွေကျွန်တော်တို့ရဲ့ပြဿနာတွေအတွက်တရားမျှတမှုရတဲ့အထိဆက်ပြီးဆန္ဒပြသွားမယ်လို့ဆန္ဒပြလူငယ်ဆက်ကွန်ဒီဆီလ်ဗာကပြောဆိုသွားတာပါပြည်သူတွေကဥယျာဉ်ထဲမှာရွက်ပြင်တဲတွေထိုးပြီးတော့ရာဂျာပါစကာအစိုးရကိုဆက်ပြီးဆန္ဒပြနေတာပါဝန်ကြီးချုပ်တဲ့အဖြစ်ရနေးဝီကရီမန်စင်ဟီကိုခတ်အပ်ခဲ့ပေမဲ့ပြည်သူတွေကတော့ရာဂျာပါစကာနဲ့သူ့အစိုးရအဖွဲ့နှုတ်ထွက်ပေးဖို့ဆက်ပြီးတော့တောင်းဆိုနေတာပါဝန်ကြီးချုပ်တိကနိုင်ငံစီပေါ်ရေးနဲ့နိုင်ငံအခြေအတဲကိုဖြည့်ရှင်းနိုင်ဖို့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့အစည်းအဝေးကျင်းပကြတဲ့နေမှာပဲဗုဒ္ဓဘာသာဝင်တို့ရဲ့နှိထူးနှိမ့်ကိုပြည်သူအားလုံးဆင်နွှဲနိုင်ဖို့မေလ9ရက်နေ့ကတည်းကတနင်္ဂနွေချက်မှတ်ထားတဲ့ညမထွက်ရအမိန့်ကိုတနင်္ဂနွေနေ့မှာပြန်ရုပ်သိမ်းပေးခဲ့ပါတယ်။ဆန္ဒပြပြည်သူတွေအပေါ်အချမ်းမဲ့နေနေမှုကြောင့်ဝန်ကြီးချုပ်မဟင်ဒာရာဂျာပါစကာနှုတ်ထွက်ခဲ့ရပြီးတော့ညီအကိုတော်ဆတ်သူတမရဂုတာဘာယာရာဂျာပါစကာကတိုင်းပြည်ကိုဆက်ပြီးတော့အုပ်ချုပ်နေခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာစီးပွားရေးအခြေအတဲတွေကြုံနေရပြီးငွေကြေးဖောင်းပွားမှု15ရာခိုင်နှုန်းတက်လာချိန်မှာအစိုးရပိုင်းကုမ္ပဏီတချို့ကိုပုဂ္ဂလိကလုပ်ကင်ခွင့်ပေးမဲ့အစီအစဉ်တစ်ရပ်ကိုအီဂျစ်ဝန်ကြီးချုပ် မော်စတာဖာမက်ပိုလီကတနင်္ဂနွေနေ့မှာကြေညာပါတယ်အစိုးရပိုင်းကုမ္ပဏီတွေကပုဂ္ဂလိကယင်းနေမြုံနံသူတွေကိုအဝင်မခံမှုဆိုရဲဆွတ်ဆွဲပြောဆိုမှုတွေနှစ်နဲ့ချီရှိလာချိန်မှာပဲအစိုးရကစီးပွားရေးလုပ်ငန်းသက်ဝက်ကြော်ကိုပုဂ္ဂလိကကုမ္ပဏီတွေကိုရှယ်ယာဝင်လုပ်ကိုင်ခွင့်ပေးမဲ့အစီအစဉ်တရကြေညာလိုက်တာပါဒီနေ့နောက်ပိုင်းအစိုးရပိုင်းကုမ္ပဏီဆက်ခုနဲ့စစ်တပ်ပိုင်းကုမ္ပဏီတစ်ခုရဲ့ရှယ်ယာတွေရောင်းချမဲ့အစီအစဉ်ကိုဝန်ကြီးချုပ်မတ်ဘိုလီကခြားပြလိုက်တာပါဒါအပြင်အကြီးဆုံးစိတ်ကန်းခုနှစ်ခုနဲ့အီဂျစ်ထိပ်တန်ဟိုတယ်တွေကိုပေါင်းစပ်မဲ့ကုမ္ပဏီတစ်ခုကိုဖွဲ့မယ်လို့လည်းကြေညာပါတယ်အဲ့ဒီကုမ္ပဏီရဲ့ရှယ်ယာတွေကိုလည်း stock share ဈေးကွက်တင်မယ်လို့ဝန်ကြီးချုပ်မတ်ပိုလီကသတင်းထောက်တွေကိုပြောဆိုခဲ့တာပါလက်ရှိပုဂ္ဂလိကပိုင်းကယင်းနှိမ့်နှံမှုတွေ30ရာခိုင်နှုန်းရှိရာက2025ခုနှစ်အရောက်မှာတော့65ရာခိုင်နှုန်းအထိတိုးလာဖို့မျှော်လင့်ကြောင်းလည်းပြောပါရယ်တမနာအဗ်ဒယ်ဖာတာ LCC ကလည်းပုဂ္ဂလိကယင်းနှိမ့်နှံမှုကိုနှစ်ဆအပေးထောက်ကမဲ့အစီအစဉ်တရက်ကိုပြီးခဲ့တဲ့လမှာကြေညာပါရယ်တမနာရဲ့အစီအစဉ်ကလည်းလာမယ့်၄နှစ်ကျော်ကာလအတွင်းပုဂ္ဂလိကကုမ္ပဏီရဲ့နှစ်စဉ်ရည်နှစ်မြောက်နှံမှုကဒေါ်လာ10ဘီလီယံအထိတိုးလာအောင်ရည်ရွယ်ထားတာလည်းဖြစ်ပါတယ်။ COVID-19 ကသက်ချက်တွေချမှတ်ထားတဲ့တရုတ်နိုင်ငံရဲ့စီးပွားရေးမြို့တော်ရှန်ဟိုင်းမှာတနင်္လာနေ့ကစပြီးလုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်ခွင့်ပြုမယ်လို့တာဝန်ရှိသူတွေကကြေညာပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့ပြည်သူတွေဘရော့အိမ်မြင်ထွက်ခွင့်ရမလဲဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ကယောဂါစတင်ကလေးကအဆိုအဝါဆုံးယောဂါကုသပြန့်နှံ့မှုနဲ့ကြုံနေရတဲ့တရုတ်နိုင်ငံကလူဦးရေ25သန်းကျော်ရှိရာရှန်ဟိုင်းမြို့မှာဧပြီလအစောပိုင်းကလေးကတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ထားတာပါ။ဤမျိုးစုံနဲ့ယောဂါပိုးကိုအမြင့်လံပစ်ဖို့ဆိုရဲအဆိုရရဲ့နီးပြူဟာကြောင့်ကုန်စည်လက်ပတ်မှုတွေပြတ်တောက်ခရပြီးအသေးစားစီးပွားရေးလုပ်ငန်းတွေဆက်လက်မရပ်တည်နိုင်တော့သလိုနိုင်ငံစီးပွားရေးရင်းမှန်းချက်တွေလည်းထိခိုက်ခဲ့ရပါတယ်။ရှန်ဟိုင်းဒုတိယမြို့တော်ဝန်ချန်တုံးကမေလ16ရက်နေ့ကစပြီးတော့စီးပွားရေးလုပ်ငန်းတွေအစဉ်လိုက်ပြန်ဖွင့်မယ်လို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းတဖြည်းဖြည်းချင်းပြန်ဖွင့်မှာလား၊ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လုပ်ငန်းပြန်ဖွင့်ခွင့်ပြုမှာလားဆိုတာကတော့ပြောမသွားပါဘူး။ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွင်ကိုတော့မတင်ငီထိုင်းနဲ့ကျွန်မတင်ပြသွားရပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ကြာမာရေးသိပ္ပံနဲ့ဤပညာအမျိုးသမီး blogger တွေပြောသမျှမြန်မာအရေးတုံ့တက်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်တဲ့တွင်ကိုလည်းစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်နှောရွရွာရွာသားချေးရွာတွေဖက်ကမေလ15ရက်မနေ့အစောပိုင်းမှာစစ်ကောင်စီတပ်တွေကပြစ်ခတ်ဝင်လာပြီးတော့နေအိမ်တွေမိရှို့ဖျက်ဆီးသွားသလိုကနေမြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်။ရှဟန်းတန်ကားပါမကျန်းရွာလုံးကျွအသက်လူထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတောင်းတဲ့ချီရှိတယ်လို့လည်းဒေသခံတွေကပြောပါရယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါရယ
်။ရင်းမပင်မြို့နယ်နှောရွချေးရွာရွာသားချေးရွာတွေဘက်မှာမေလ15ရက်မနေ့အစောပိုင်းလောက်ကစစ်ကောင်စီတပ်တွေပြစ်ခတ်ဝင်လာပြီးနေအိမ်တချို့မိရှို့ဖျက်ဆီးသွားတယ်လို့ရွာသားရွာခံတဦးက VOA ကိုပြောပါတယ်။မနေ့အစောပိုင်းမှာရွာသားချေးရွာနဲ့တမိုင်အကွာအဝေးလောက်မှာစစ်ကောင်စီရင်တန်းတွေမိုင်းဆွဲတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေလက်နက်ကြီးလက်နက်ငယ်နဲ့ရွာတွေပြစ်ခတ်ဝင်လာလို့ရဟန်းတန်ကပါမကျန်းဒေသခံပြည်သူတွေရွာလုံးကျွအသက်လူထွက်ပြေးနေရတာလို့ရွာသားဒေသခံကပြောပါတယ
်။မနေ့ဟို၄နာရီတည်းကသူတို့လက်နေကြီးနဲ့ရင်းမပင်ကစဖတ်ပြောနေ။တိုင်းရသူတို့ပေါင်းစင်းဆောင်ရရမှာရတယ်။ပြစ်ပြပြီးတော့ဝင်လာရဗျ။အားလုံးရွာလုံးကျွပြရတာပါဗျ။တန်ဃာတော်ပါမကြံပြရတာပါဗျ။ကျွန်တော်ရွာအချက်ကိုပြန်တဲ့အခါကျွန်တော်တို့ရွာကိုပေါင်းစင်းနှောင်းနိုင်ရပြီးတော့ခုလိုမိုင်းဆဲတိုက်ခိုက်တာလည်းရှိရဗျ။ရှိတော့ကြအဲ့ဒါကြောင့်မို့ကျွန်တော်အထင်ကတော့အဲ့ဒါကြောင့်သူတို့ကားတွေရပ်ပြီးတော့ကျွန်တော်တို့ရွာကိုကလေးစားပြစ်ပြီးခတ်ပြီးတော့ဒီအောင်လေးတက်ခိုက်လဲမီးရှို့တာပါဗျ။အိမ်ကြီးကတော့ကျွန်တော်ခြေလုံးအထက်၅လုံးအနည်းဆုံးတော့လောင်လောက်တယ်ဗျ
။မြောက်ရမားပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကိုခန့်ကတော့သူတို့ဘွဲဟာပလဲနယ်ကနေပြန်လာတဲ့စစ်ကောင်စီရင်တန်းထွေကိုရင်းမပင်မြို့ရှေချမ်းကောင်းစင်ချေးရွာနာမှာမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြောပါတယ်
။ရင်းမပင်မြို့ရဲ့အခြေပဲကောင်းစင်ရဲ့နန်းမှာပေါ့ငါးကန်လေးရှိတယ်အဲဒီငါးကန်နန်းလေးမှာကျွန်တော်တို့ဒီမြောင်မပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အပီမာမိုင်းနဲ့ကျွန်တော်တို့တိုက်ခိုက်တယ်တိုက်ခိုက်တဲ့မိုင်းဆွဲလိုက်တာပေါ့နော်အဲဒီရင်နန်းကိုအဲဒီမှာကတော့သူတို့ဒီဂနုစက်ကောင်ပြီးသက်ကအကားတစ်စီးမိလောင်သွားပြီးတော့လုံးဝကိုပျက်စီးသွားတယ်အဲဒီမှာလည်းဒီသူတို့ရဲ့တပ်ဖွဲ့ဝင်တွေဒီဆုံးတာရှိတယ်ထိခိုက်ဒဏ်ရာရတာရှိတယ်
စစ်ကောင်စီတပ်တွေဟာမိုင်းဆွဲတိုက်ခိုက်ခံရပြီးအထိအခိုက်များခဲ့တာကြောင့်နှောယူကြီးရွာနဲ့ရွာသားကြီးရွာဘက်ကိုပြစ်ခတ်ဝင်လာပြီးနေအိမ်တချို့ကိုမိတင်ရှို့သွားတာလို့ဆိုပါတယ်။
အခုရက်ပိုင်းစကိုင်းတိုင်းတဲ့ကခြေရွာတွေကိုစစ်ကောင်စီတပ်တွေကတရားဝင်တရွာထွက်နေမြေရှင်းလင်းရေးလုပ်နေတာမို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်။မေလ15ရက်နေ့မနက်ပိုင်းမှာပဲကဏီမြို့နယ်အနောက်ဖက်ချမ်းချောင်းမာခြေရွာတဝိုက်မှာပြည်သူကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားနေတယ်လို့ကဏီမြို့နယ်ပြည်သူကာကွယ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုထွန်းထွန်းဦးကပြောပါတယ်။တိုက်ပွဲတွေကြောင့်ချောင်းမအနောက်ရွာချောင်းမအရှိရွာအပါအဝင်ကြီးရွာ6ရွာထက်မနည်းတောင်းနဲ့ချီတဲ့ဒေသခံတွေအိုးပြေအိမ်ပြေဘေးလွရာကိုထွက်ပြေးနေကြရတာလို့ကိုထွန်းထွန်းဦးကပြောပါတယ
်။ကြီးနေရတဲ့ကြီးရွာကတော့9ရွာ6ရွာလောက်ရှိတယ်6ရွာလောက်ရှိတယ်ပေါ့နော်။နောက်ပြီးတော့ဦးကြီးကတော့1000ကျော်လောက်ရှိနေတယ်။အဲတိုက်ပွဲအခြေအနေကြောင့်ပြီးရတာလေချောင်းမအရှိတို့ချောင်းမအနောက်တိုင်းနောက်ပြီးတော့စီပင်တော်အောင်မင်္ဂလာတို့တင်ဝင်တို့မင်းမတို့နော်အိုင်နာကျော်လေးပေါ့
ဒါပြင်ကဏီမြို့နယ်အနောက်ဖက်ချမ်းမာပဲမေလ15ရက်ညနေ3နာရီလောက်မှာပြည်သူကာကွယ်ရေးတပ်ရဲ့ယာယီစခန်းတစ်ခုဝန်စည်းခံရတာလို့ပြောပါတယ
်ညနေ3နာရီလောက်ပေါ့ဝန်စည်းခံရတာပေါ့ဆိုရင်စခန်းကတော့ဆုံခွာတာကြာပါပြီ3နာရီလောက်ရှိပါပြီယာယီစခန်းပေါ့ယာယီစခန်းကိုဝန်စည်းရတယ်ဒါပေမဲ့ကျွန်တော်တို့ကမိုင်းတွေဆင်ထားခဲ့တာကွဲပါတယ်သူလက်ထိပါတယ်ဒီကိဒဏ်ရတာတွေတော့တော်တော်များတယ်ကအတေးအကျတွေတော့မသိရအောင်သူတို့ထမ်းတေးတာတွေလူလမ်းတော်လမ်းလာပြီးတားတဲ့ခါမှာထိခိုက်တာရထားတဲ့ဟာတွေစစ်ကူမျိုးတွေလည်းအများကြီးတွေ့ရတယ
်စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာနီးဆက်ရာကြေးရွာတွေနဲ့တောတောင်တွေထဲမှာမိုးကာတဲ့ထိုးပြီးဖြစ်တယ်လို့နေထိုင်စားသောက်နေကြရတာပါစစ်ပြေးဒုက္ခတွေတွေအများစုဟာအခြေအနေတည်ငြိမ်ရင်မိမိတို့နေရာကိုပြန်လာပြီးစစ်တပ်ကရွာတွေကိုဝင်လာရင်တောတောင်တွေထဲပြန်လဲပုန်းခိုကြရတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုခဏခဏပြေးလွှားနေရတဲ့ဒုက္ခသည်တွေဟာအခက်အခဲမျိုးစုံရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ရှင
်။စကိုင်းတိုင်းထက်ကဒုက္ခသည်တွေစစ်ပြေဒုက္ခသည်တွေအကြောင်းရန်ကုန်ကပေးပို့လာတဲ့တင်ကိုတော့အမသိငိထိုက်ကတင်ပြသွားတာပါရှင်။သောတာရှင်များရှင်။ VOA ကနေထုတ်လင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ပေးမစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ရေဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မှဖက်ဆက်ရအောင်ပါ။အမေရိကန်တွေအနေနဲ့တရုတ်နိုင်ငံအပေါ်ယုံကြည်မှုလျော့နည်းလာပေမဲ့လေးစားမှုတော့ဆက်ရှိနေသေးကြောင်းမကြသေးခင်ကကောက်ခံရရှိတဲ့စစ်တမ်းတစ်ခုမှဖော်ပြပါရတယ်။အာရှရဲ့မဟာအင်အားကြီးတရုတ်နဲ့ပတ်သက်တဲ့အမြင်တဘောဓာတွေတည်ရအောင်လို့အမေရိကန်နိုင်ငံတွင်ကွဲပြားတဲ့အသက်အရွယ်အလုပ်အကိုင်းနေရာဒေသအလိုက်ကောက်ယူခဲ့တဲ့စစ်တမ်းအကြောင်း Philbert Jaffing ပြောရတဲ့တင်ကိုတော့ကိုညာဝဲအောင်ကတင်ပြထားပါတယ
်။ဒုတိယကမ္ဘာစစ်အတွင်းအမေရိကန်ရေတပ်မှတာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိဆန်ဖရန်စစ္စကိုမြို့မှာနေတဲ့အသက်68နှစ်အရွယ်ဝါလက်ဂျွန်ဆန်ကတရုတ်နိုင်ငံဟာလေးလာမှုအပိုင်းမှာလှင်မြန်အားကောင်းပြီးအမေရိကန်ကိုစီးပွားရေးအရအကျိုးပြုစေတယ်လို့သုံးသပ်ပါတယ်။ဒါပေမဲ့ဒေသတွင်းအာဏာကြီးထွားလာတဲ့တရုတ်ဟာရုရှားနိုင်ငံနဲ့လည်းနှီးဆက်ပတ်သက်နေတာကြောင့်အမေရိကန်ကိုဆန့်ကျင်တဲ့ဘက်ဦးတည်လာမှာကိုသူကစိုးရိမ်နေတာပါ။ဂျွန်ဆန်ရဲ့သုံးသပ်ချက်တွေဟာပြည်သူ့တည်ထောင်ဌာနကမကြသေးခင်လုပ်ခဲ့တဲ့တရုတ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့အမြင်တွေကိုထင်ရှားစေပါတယ်။တရုတ်ရုရှားဆက်ဆံရေးဟာအမေရိကန်အတွက်စိုးရိမ်ပွဲပြဿနာအဖြစ်အမေရိကန်10ဦးမှ9ဦးကမြင်ကြပါတယ်။ဒါကသိအရေးကြီးတဲ့ပြဿနာအဖြစ်အမေရိကန်အများစုကမြင်ကြောင်းပြည်သူ့တည်ထောင်စစ်တမ်းမှာတွေ့ရပါတယ်။အမေရိကန်နိုင်ငံရေးလူအခွင့်ရေးဆိုင်ရာမူဝါဒတရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုစလာတည်တဲ့တရုတ်ရုရှားဆက်ဆံရေးကပိုစိတ်ပူစရာကောင်းတယ်လို့မြင်နေကြတာပါ။အမေရိကန်ပြည်သူတွေကယူကရိန်းဘက်ကပြက်ပြက်သားသားရပ်တည်နေခြင်းမှာတရုတ်ကဘယ်လိုရည်တည်မလဲဆိုတဲ့အပေါ်မူတည်ပြီးတရုတ်အမေရိကန်ဆက်ဆံရေးအကျိုးသက်ရောက်မှုရှိလာလိမ့်မယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကစာပေနဲ့ဘာသာစကားဆိုင်ရာပါမောက္ခ Perry Link ကသုံးသပ်ပါတယ
် If China's government does accommodate Putin
အကယ်၍တရုတ်ကရုရှားသမ္မတပူတင်ဘက်ကနေအလိုက်အသင့်ကူညီလှုံ့ဆော်နေတာမျိုးလုပ်နေခဲ့ရင်တရုတ်ပေါ်အမေရိကန်ပြည်သူတွေရဲ့အမြင်ဘလို့မှကောင်းမှာမဟုတ်ပါဘူး
ယူကရိန်းပေါ်ကျူးကျော်စစ်နဲ့ပတ်သက်ပြီးရုရှားကိုဝေဖန်ဖို့တရုတ်ကလက်ဆောင်နေသလိုအနောက်နိုင်ငံတွေလိုယူကရိန်းကိုပေါ်ပေါ်တင်တင်ထောက်ခံမှုမျိုးလဲလုံးမပြပါဘူးလို့ထောက်ပြသူကဝါရှင်တန်အခြေစိုက်စတင်ဆန်သုတေသနအဖွဲ့ကတရုတ်ရေးရာကျွမ်းကျင်သူယွန်ဆန်ပဲဖြစ်ပါတယ်
China is seen as an enabler, is seen as a co-conspirator and
Ukraine မှာပူးပေါင်းကြံစည်သူဖြစ်နေတရုတ်ကိုမြင်ကြပါတယ်။ဒါကအတိတ်သာထင်ရှားတဲ့အချက်ဖြစ်တယ်လို့အများကပြောဆိုနေတဲ့အချက်လည်းဖြစ်ပါတယ်။
ဒါပေမဲ့လည်းအမေရိကန်နိုင်ငံသားတွေရဲ့တရုတ်အပေါ်အမြင်ကအသက်အရွယ်အလုပ်အကိုင်းနဲ့နေမြေဒေသအလိုက် အမျိုးမျိုးကွဲပြားမှုရှိတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်ပင်လယ်ကမ်းရိုးတန်းတစ်လျှောက်နေထိုင်ကြတဲ့ကုမ္ပဏီဝန်ထမ်းလူငယ်တွေရဲ့တရုတ်အပေါ်အမြင်ကအလေအလတ်ဒါမှမဟုတ်ရှေးရိုးဆွဲအတွေးခေါ်ရှိတဲ့ကုန်းတွင်းပိုင်းပြည်နယ်တွေမှာနေတဲ့အမေရိကန်တွေရဲ့တရုတ်အပေါ်အမြင်ထက်ပိုပြီးအပြူသဘောဆောင်တာတွေ့ရတယ်လို့စစ်တမ်းမှာဖော်ပြပါတယ်ဒါပေမဲ့လည်းအမြင်အမျိုးမျိုးကွဲပြားနေပါတယ်ကုန်းတွင်းပိတ်ပြည်နယ်တွေမှာနေတဲ့သူအတော်များများဟာ2016သမရရွေးကောက်ပွဲတုန်းကထရန့်ကိုမဲပေးရွေးချယ်ခဲ့ကြသူတွေဖြစ်ပြီးတရုတ်အပေါ်အမြင်မကြည်လင်တာကများပါတယ်တရုတ်နဲ့စီးပွားရေးစစ်ခင်းခဲ့တဲ့သမရဟောင်းထရန့်လက်ထက်မှာတရုတ်လုပ်ငန်းတွေကိုထိန်းချုပ်ခဲ့တယ်လို့ထိုင်ဝမ်နဲ့ဆက်ဆံရေးကိုလည်းတိုးမြှင့်ခဲ့တာပါထရန့်လက်ထက်ကတရုတ်ပေါ်ထားရှိတဲ့မူဝါဒအများစုကိုသမရဘိုင်ဒန်လက်ထက်မှာဆက်လက်ကျင့်သုံးနေဆဲဖြစ်ပါတယ်လူ့အယာလာဟာဂျော်ဂျီယာတက္ကသိုလ်ကအကြောင်းသူတူဖြစ်ပြီးအမေရိကန်နဲ့တရုတ်ကြားတူညီတဲ့အချက်တွေကိုသုံးသပ်ပြပါတယ်
I know it's very I would say controversial just cuz they're very strict
တရုတ်အကြောင်းကိုကျွန်မသိပါတယ်လက်မခံနိုင်စရာတွေအများကြီးရှိပါတယ်အမေရိကန်ကိုပြန်ချစ်ရင်လည်းဒီတိုင်းမှာပဲဘာမှမထူးပါဘူးတရုတ်ကအမေရိကန်ထက်ပိုဆိုးတယ်ဆိုပြီးအထင်သေးအပြစ်တင်လို့မရပါဘူ
းတရုတ်တွေမှာသာရှိတဲ့ယဉ်ကျေးမှုလက္ခဏာယုံကြည်မှုနဲ့ဒလိထုံနှံအစဉ်လာတွေကိုအမေရိကန်တွေလေးစားလိုက်နာဖို့တင့်တယ်လို့သူမကတိုက်တွန်းပါတယ်တရုတ်တို့အတွက်ပိုပြီးထိုက်တန်တဲ့နေရာတစ်ခုကိုရပိုင်권ရှိတယ်လို့အမေရိကန်လူငယ်တချို့ကယုံကြည်နေတာပါ Dexter Roberts ဟာ Atlantic Council အာရှလုံခြုံရေးလေ့လာမှုအဖွဲ့ကအကြီးအကဲသုတေသည်ဖြစ်ပါတယ
် The main issue is that they are essentially
တရုတ်တွေရဲ့ရင်းရှင်ဝါဒဆိုတာကစိတ်ကူးရဲ့ဆန်းလာပါတယ်ဘလို့ပဲဖြစ်ဖြစ်တရုတ်တွေဟာအမေရိကန်ကိုပခုံးချင်းရှင်ဖို့ကြိုးပမ်းလာနေတယ်ဆိုရင်တော့ဒီချက်ကိုတော့လက်ခံထားမှာဖြစ်ပါတယ
်အမေရိကန်လူငယ်တွေကတော့တရုတ်အမေရိကန်ကြားတင်းမာမှုပြန်ဆန်မှုနဲ့ပတ်သက်လို့စိုးရိမ်စိတ်မထားကြပဲဒါကိုအခွင့်အလမ်းကောင်းတစ်ခုအဖြစ်မြင်သင့်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
တရုတ်ပြည်သူတွေပေါ့အမေရိကန်နိုင်ငံသူနိုင်ငံသားတွေရဲ့အမြင်တဘောထားတွေအကြောင်းကိုညောင်မေအောင်ကတင်ပြသွားတာပါရှင်တသက်ရှင်များရှင်ပြီးတော့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲသိတဲ့ချင်းလက်ဆောင်ဒေါင်းလို့ရဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရန်ကုန်စာတိုင်းကြီးစာတိုင်းတက်တာအမှတ်855ကိုစာပေးဖို့ဆက်သွယ်နိုင်ပါတယ်ဒါမှမဟုတ်လဲ VOA ရဲ့ Facebook စာမျက်နှာ Messenger ကနေတဆင့်စာရေးသားပေးဖို့နိုင်ပါတယ်ရှင်အခုတော့ယူကရိန်းနိုင်ငံရဲ့တမနီလုပ်ငန်းအခြေအနေဖက်ဆက်ရအောင်ပါယူကရိန်းနိုင်ငံတောင်ပိုင်းမာရီပိုမြို့ကအဇော့စတာတမနီစစ်ရုံအပေါ်ရုရှားတပ်တွေတဲကြီးမဲကြီးတိုက်ခိုက်နေချိန်မှာပဲစပိုရီစီယာမြို့မှာရှိတဲ့ညီနောင်စပိုရီစတာတမနီစစ်ရုံပြန်လည်လက်ပတ်နေပါတယ်။တရင်ပတ်နဲ့ချီပုံအောင်နေနိုင်အောင်လို့စစ်ရုံမြေအောက်ခန့်တွေကိုအခိုင်အခန့်ဆောက်လုပ်ထားတာကြောင့်ရုရှားတပ်တွေတိုက်ခိုက်လာရင်လဲစစ်ရုံလှုပ်သားတွေဘုံခိုကျင်းတွေလို့ဆောက်ထားတဲ့မြေအောက်ခန့်တွေထဲမှာပုံခိုနေနိုင်ကြပါတယ်။ယူကရိန်းနိုင်ငံအတွက်အရေးကြီးလာတဲ့တမနီလုပ်ငန်းတွေရပ်မသွားလာအောင်လို့တမနီစစ်ရုံဝန်ထမ်းတွေလည်းစူးစမ်းလက်ပတ်ပါတယ် AFP သတင်းကိုအခြေခံပြီးတော့တင်ဆက်ထားပါတယ်ရှင်မာရီယိုပိုစိတ်ကမ်းမြို့ကနေကားနဲ့3နာရီခွဲလောက်တာဝေးတဲ့ဆပရီရှာမြို့ကဆပရီစတာတမနီစစ်ရုံကိုစစ်တမ်းခံထားရတဲ့ကြားကပြန်လည်လက်ပတ်နေပါတယ်ကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေပြန်လည်ခုခံတိုက်ခိုက်နေတဲ့စစ်မျက်နှာပြင်နဲ့မဝေးလာတဲ့နေရာမှာရှိတဲ့ဒီတမနီစစ်ရုံကိုယာယီပိတ်ထားခဲ့ရပေမဲ့အခုပြန်လည်လက်ပတ်နေတာပါ
စစ်ပွဲကြောင့်ပုံမှန်ကုန်ထုတ်လုပ်လဲပန်းမှုတွေရပ်ဆိုင်းသွားပါတယ်စိတ်ကန်းတွေရောကုန်လန်းတွေပါပိတ်ဆို့ခံထားရပါတယ်အဲ့ဒီလမ်းကြောင်းတွေပြန်ဖွင့်ပြီးကုန်ထုတ်လုပ်မှုပြန်လုပ်နိုင်အောင်လုပ်ရအောင်ပါတိုက်ပွဲတွေကဒီကနေ9မိုင်10မိုင်ကျော်လောက်အထိရောက်လာတဲ့အချိန်မှာတော့ကုန်ထုတ်လုပ်မှုရပ်ဆိုင်းသွားပါတယ်ကျွန်တော်တို့မြို့ကိုရောဒီကဝန်ထမ်းတွေအတွက်ပါအန္တရာယ်ရှိနိုင်တာကြောင့်စစ်ရုံကိုလုံးဝရပ်ထားဖို့ဆုံးဖြတ်ခဲ့တာပ
ါလက်ရှိရုရှားတို့တက်ခတ်နေတဲ့မာရီယိုပိုမြို့ကအဇော့စတာတမနီစစ်ရုံမြောက်ခန့်တွေကိုရောဇပါရစ်စတာတမနီစစ်ရုံကမြောက်ခန့်တွေကိုပါ1930ပြည့်နှစ်စာမိုင်ဆိုဗီယက်ပြည်ထောင်စုလက်ထက်မှာဆောက်လုပ်ခဲ့တာပါပထမကမ္ဘာစစ်ပွဲတန်ခံထားရပြီးတော့နောက်ထပ်စစ်ပွဲဖြစ်လာနိုင်ခြေရှိနေချိန်မှာဆောက်လုပ်ခဲ့တာမလို့စစ်ပစ်ချိန်စစ်ရုံလုံးသားထောင်နဲ့ချီပုံခုအလုပ်လုပ်နိုင်အောင်မြောက်ခန့်တွေကိုအခိုင်အခါဆောက်လုပ်ခဲ့တာပါဒါကြောင့်အခုစစ်ရုံမှာအလုပ်လုပ်နေတဲ့အသက်20အရွယ်စစ်ရုံဝန်ထမ်းတယောက်ကဒီဘုံကိုကျင်းတွေထဲမှာအတော်ကြာနေနေမှာဖြစ်တဲ့အတွက်စစ်ပွဲကြောင့်တည်မှာမဟုတ်ဘူးလို့ပြောပါရယ်ဆပါရစ်စတာစစ်ရုံမှာဘုံခိုခြင်း16ခုရှိပြီးတော့မြေအောက်ပေ30လောက်မှာဆောက်ထားသလိုဘုံဆံခိုင်းတဲ့လေးလက်မလောက်ထူတဲ့တမလီတကားတွေတတ်ထားတာပါလင်းလင်းကျကျရှိတဲ့အခန်းထဲမှာလူ600ဆန့်နိုင်လောက်တဲ့ပြင်ခုံတိုင်းရှည်တွေကိုချထားပါရယ်အိမ်သာသုံးဖို့ရေကိုလည်းတန်ကြီးတွေနဲ့တူလောင်ထားတာပါ အရေးပေါ်ရိတ်ခါနဲ့တောက်ရည်ပူတွေကိုလည်းစတုခန်းထဲမှာစုဆောင်ထားပြီးတော့တံမီးဖိုတွေနဲ့ချက်ပြုတ်ဖို့လူရင်ဘတ်တော်မြင့်တဲ့ထင်းမုံတွေလည်းရှိပါတယ်။ရုရှားတို့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ Azovstar တံမီးဆက်ယုံဘုံကိုကျင်းထဲမှာပုံကိုခဲတဲ့ရာနဲ့ချီတဲ့ပြည်သူအတော်များများကတော့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေခေါ်ထုတ်သွားပါပြီ။ဒါပေမဲ့လည်းမာရီယိုပိုမြို့ကိုရုရှားတို့အပြေအဝါမသိမ်းပတ်နိုင်အောင်လို့ဆက်ပြီးတော့ခုခံနေတဲ့တပ်ဖွဲ့တွေတော့ဆက်ရှိနေပါသေးတယ
်။ очень тяжело сравнивать, не дай бог.
အဲ့လိုအခြေအနေမျိုးနဲ့ရင်ဆိုင်နေရတဲ့ Azovstar စက်ရုံကကျွန်တော်တို့လုပ်ဖို့ကံပတ်တွေကိုဖျားသခင်အကာအကွယ်ပေးပါစေလို့ဆုတောင်းပါတယ်ဗျာ။သူတို့လည်းကျွန်တော်တို့လိုတမန်နီစက်ရုံဝန်ထမ်းတွေပါ။ဒီလိုဘုံခိုခြင်းနဲ့အကြာကြီးနေရတဲ့အဖြစ်မျိုးဘယ်သူမှမကြုံစေချင်ပါဘူး
။တုံးမိန်ခွဲပတ်လည်အကျဲရှိတဲ့ဒီစက်ရုံက Azovstar စက်ရုံထက်တစ်ဝက်လောက်သာရှိပေမဲ့အတော်ကြီးတဲ့စက်ရုံဖြစ်ပြီးဌာနတစ်ခုနဲ့တစ်ခုကြားရင်းနဲ့တွာလာရပါတယ်။စက်ရုံအဆောက်အုံတွေကြမှာရောမြောက်ဥမင်လိုင်ကောင်းတွေထဲမှာပုံကိုစရာနေရာများတယ်ဆိုပေမဲ့စစ်ပွဲကြောင့်စက်ရုံလုပ်ငန်းတော့ထိခိုက်နေရတာပါမြို့တော် Kiev တဝိုက်ကနေရုရှားတပ်တွေပြန်ရောက်သွားတဲ့ April လကုန်မိုင်လောင်မှာစက်ရုံလုပ်ငန်းပြန်လည်လည်ပတ်ခဲ့တာပါယူကရိန်းတမနီတွင်းကုန်တွေအပေါ်အခွန်ကောက်ယူမှုဆိုင်းငံ့ထားမယ်လို့ American ကမေလဒုတိယပတ်တဲ့ကြေညာခဲ့ပေမဲ့လည်းစစ်ပွဲကြောင့်ကုန်သွယ်လမ်းကြောင်းတွေပြတ်စီနေတဲ့အတွက်အခက်တွေ့နေပါသေးတယ
်这是非常重要的因为
ယူကရိန်းစက်မှုလုပ်ငန်းကဏ္ဍကနေကီဘကိုအဓိကတင်ပို့နေတဲ့အထက်မှာတမနီလုပ်ငန်းအဓိကပါဝင်နေပါတယ်တန်တတုတန်းစင်ရေးနဲ့မိုင်းတွင်းကဏ္ဍကနေနိုင်ငံသားငွေရှာပေးနေတာ50ရာခိုင်နှုန်းလောက်ရှိပါတယ်
ဒါပေမဲ့လည်းပိုလာနိုင်ငံကတဆင့်အမေရိကန်ကိုကုန်တင်ပို့နိုင်ရမှာဖြစ်တဲ့အတွက်အခြားတံမနီလုပ်ငန်းတွေနဲ့ရှင်နေမှာမဟုတ်ဘူးလို့လည်းအလက်ဇန္ဒရာကပြောပါရယ်ယူကရိန်းနိုင်ငံရဲ့လက်ရှိစီးပွားရေးပြန်လည်ဥမော်လာနိုင်မဲ့အဓိကတော့ချက်ကတော့တချိန်ထိုးကျဆင်းသွားတဲ့တံမနီထုတ်လုပ်ရေးလုပ်ငန်းတွေကိုအချိန်မြင့်ပြီးတော့ဈေးကွက်တင်ပို့နိုင်ဖို့ဖြစ်ပါရယ်ယူကရိန်းနိုင်ငံကအခြားနာဆုံးတစ်ထည်ကြီးရီနတ်အခမတော့ဖ်ပိုင်းမက်ဒီဗက်စ်ဟိုးဒင်းကုမ္ပဏီကစက်ရုံကိုစီမံအုပ်ချုပ်နေတာဖြစ်ပါရယ်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကဗိုလ်ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥပမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူမှမှန်ခံခံတက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ် Cystic Fibrosis အဆုတ်ရောင်ယောဂါကင်ဆာယောဂဒီလိုယောဂအခန်းရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေဟာနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်ဆေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကပ်ရ၊သူများကိုလည်းပေးမတုံရပါဘူး။နှာခေါင်းစည်းချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန္တရာယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ဖီယိုအေဂါနဲ့ထုတ်လင်းပေးနေတဲ့ကျမရေးသိပ္ပံနဲ့နေပညာအမျိုးသမီးကဏ္ဍဘလော့ဂါရေးပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ဆက်မျက်နှာမှာအလွယ်ကူဖတ်ရှုနားဆင်နိုင်ပါတယ
် VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျတို့ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီတင်ပြမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါရှင် VOA American အတန်းရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကို line 2 meter 30 40 50နဲ့ line lab meter 190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများထူးထူးခြားခြားသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါအခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါဒီတွင်နိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာအစီအစဉ်မှာတော့ဒီတစ်ပတ်အတွက်လုပ်ငန်းရှင်လူတန်းစားရောအလုပ်သမားလူတန်းစားပါအချက်အသေးနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းဆွေးနွေးတင်ပြမှာပါမိုက်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ရှင်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလုပ်ငန်းရှင်လူတန်းစားရောအလုပ်သမားလူတန်းစားပါအကြက်တဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2022မေလ10ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကိုလေကြောင်းခီးနဲ့သွားရောက်မယ်ကမ္ဘောဇာဗန်ဒုတိယအမှုဆောင်ရာရှိချုပ်နန်းလိုင်ခန်းကိုစစ်ထောက်လိုင်းရေးကရန်ကုန်လေစိတ်မှာဖမ်းဆီးတယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးပြန့်နှံ့ခဲ့တာတွေ့ရပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကတော့နန်းလိုင်ခန်းကိုဖမ်းဆီးထားခြင်းမရှိပါဘူးလို့ညင်းဆိုပါတယ်အေယာဝတီသတင်းဌာနကတော့နန်းလိုင်ခန်းလေစိတ်တွင်ခိတ္တထိမ့်သိမ့်စစ်ဆေးခံရလို့ခေါင်းစဉ်ပြီးဖော်ပြထားတဲ့သတင်းမှာတော့ကမ္ဘောဇာလုပ်ငန်းစုပိုင်ရှင်ဦးအောင်ကိုဝင်းသမီးဖြစ်သူဒေါ်နန်းလိုင်ခန်းသည်ပြီးခဲ့သည့်မေလ10ရက်နေ့၌အချိန်နှစ်နာရီကျော်ကြာဖမ်းဆီးစစ်ဆေးခြင်းခံခဲ့ရသည်လို့ရေးသားထားပါတယ်။အဲ့ဒီသတင်းမှာပဲဒေါ်နန်းလိုင်ခန်းကိုရန်ကုန်လေစိတ်မှာစစ်ဖက်ရေးရာလုံခြုံရေးအဖွဲ့စရဖကဗိုလ်မှူးချုပ်မြတ်လင်းကခေါ်ယူမေးမြန်းစစ်ဆေးခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်
။အခုဖြစ်ရမတိုင်မီကလည်းစစ်ကောင်စီအနေနဲ့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဖြစ်ကြတဲ့ဇေကဘာဦးခင်ရွှေတို့သားဖားနဲ့အေဒီဦးချစ်ခိုင်တို့တားဖားတွေကိုလည်းဖမ်းဆီးထိန်းသိမ်းတာတွေလုပ်ခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေကြောင့်မြန်မာပြည်ကစီးပွားရေးလုပ်ငန်းရှင်ကြီးတွေဟာအကြောင်းရှာဖမ်းဆီးမှာကိုစိုးရိမ်ထိန်းလန့်နေကြရပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဆက်ဆံရေးအဆင်ပြေအောင်စ조사နေကြရတယ်လို့ RFA ရဲ့သတင်းဆောင်မတစ်ပုဒ်ဖြစ်တဲ့ထိတ်တန်းလုပ်ငန်းရှင်ကြီးတွေကိုဖမ်းဆီးမှုစစ်ကောင်စီဝေဖန်ခံနေရဆိုတဲ့သတင်းဆောင်မမှာရေးသားဖော်ပြထားပါတယ်အဲ့ဒီဆောင်းပါးထဲမှာပဲ2021ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းကမ္ဘောဇာဗန်ဥက္ကဋ္ဌဦးအောင်ကိုဝင်းကလွှဲရင်တိုင်းပြည်ရဲ့ထိတ်တန်းလုပ်ငန်းရှင်အားလုံးနီးပါးရန်ကုန်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့ခေါ်ယူစစ်ဆေးတာကိုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆောင်းပါးရဲ့ညီကုန်းမှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဝရုံးတုံးကဖြစ်လာတဲ့ဗန်ပြက်တနာဆိုးရွားတဲ့လျှက်စစ်မီးဖြတ်တောက်မှုတရားဥပဒေကင်းမဲ့မှုနဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်နှီးမျိုးမျိုးနဲ့ကန့်သက်ထိန်းချုပ်မှုတွေကြောင့်တိုင်းပြည်ဟာအထွေထွေအကျက်အတဲကိုရင်ဆိုင်နေရပြီးလူတိုင်းမလုံခြုံမှုနဲ့စိုးရိမ်ပူပန်မှုတွေကိုခံစားနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တဦးရဲ့မှတ်ချက်ကိုဖော်ပြထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်မလည်ပတ်နိုင်ကြသေးပါဘူးနိုင်ငံခြားကလာရောက်ယဉ်နှီးမြှုပ်နှံတဲ့စီးပွားရေးကုမ္ပဏီကြီးတွေလည်းပြန်လည်ထွက်ခွာနေကြပါတယ်အခုလက်တလောမှာကိုကပ်ပလီပင်လယ်ပြင်မှာရှိတဲ့ရဲကွန်ကန်းလွန်ရေနံနဲ့တဘာဝတန်းငွေစီမံကိန်းမှာယင်းနီမြုံနံထားတဲ့မလေးရှားကပက်ထရိုနပ်စ်ထိုင်းက PTTEP နဲ့ဂျပန်က NUS ကုမ္ပဏီတွေအားလုံးစီမံကိန်းကနေအပြီးပိုင်ထွက်ခွာကြမယ်ဆိုတဲ့သတင်းကိုမေလ2ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်ဒီလိုအခြေအနေမှာဘိုဘိုင်ရဲ့အမိန့်ကြော်ညာစာအမှတ်စနစ်မြင့်ဆောင်2022အရစီးပွားရေးလုပ်ငန်းတွေရဲ့ဒေါ်လာဝင်ငွေကိုထိန်းချုပ်ပြီးအမေရိကန်ဒေါ်လာကို1850ကျပ်သတ်မှတ်ကမြန်မာကျပ်ငွေနဲ့မလဲမနေရလဲခိုင်းတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေလောက်ရကန်ရပိုခက်ခဲလာတာတွေ့ကြုံနေရပါတယ်။ဒီအကျိုးဆက်ဟာတကြံပြီးကာလ AB နှောင်းပိုင်းမှာလောင်စာဆီပြက်လက်တာနဲ့ကြုံတွေ့ခဲ့ရပါတယ်။ဒီလိုအခက်အခဲတွေကြုံတွေ့နေရချိန်မှာပဲလွန်ခဲ့တဲ့3နှစ်ကျော်ကပို့ကုန်စီးရင်လက်ကြံကိုအကြောင်းပြကကုမ္ပဏီ158ခုနဲ့ဒါရိုက်တာအဖွဲ့ဝင်440ဦးကိုနမ်မီပြည့်စည်ရင်ထည့်သွင်းလိုက်တယ်လို့ စစ်ကောင်စီရဲ့ဗဟိုဘဏ်ကမေလ10ရက်နေ့ကထုတ်ပြန်ကြေညာလိုက်တဲ့အကြောင်းကိုမြန်မာနိုင်ငံသတင်းဌာနကဖော်ပြထားပါတယ်။ကုမ္ပဏီတွေအနေနဲ့ပို့ကုန်ရောင်းရငွေတွေကိုတင်ပေါ်တင်ပြီး3လအတွင်းမှာတက်ဆိုင်ရာဘဏ်စည်းရင်းမှာနိုင်ငံသားငွေအဝင်မပြလို့အခုလိုနမ်မီဘီယာစီးရင်သွင်းအရေးယူတာလို့သိရပါတယ
်။လက်တလောအခြေအနေမှာစီးပွားရေးလုပ်ငန်းကြီးတွေလုပ်ငန်းရှင်ကြီးတွေအခက်အခဲအကျက်အတဲတွေနဲ့ရင်ဆိုင်နေရတယ်လို့ပဲအခြေခံလူဒန်းစားအလုပ်သမားလူဒန်းစားတွေဟာလည်းစားဝတ်နေရေးအတွက်ပိုမိုခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်။အထူးသဖြင့်အလုတ်ကင်ရှားပါလာပြီးစားတောက်ကုံဈေးနှုန်းတွေဇက်တိုက်တက်နေတဲ့ဒဏ်ကိုခံစားနေကြရပါတယ်။လက်ရှိကုံဈေးနှုန်းတွေရဲ့အခြေအနေကိုရန်ကုန်မြို့အရှိတကုံမြို့နယ်မှာနေထိုင်သူတအုပ်ကအခုလိုပြောပါတယ
်။ခုလက်ရှိမှာအလုတ်ကင်တွေရှားပြီးဝင်ငွေကမတိုးဘူးမယ်။ကုံဈေးနှုန်းတွေကဇက်တိုက်တက်နေတယ်။ဟောတားတပိတ်တာ12,000၊ကျက်သားရင်ပုံတစ်ချမ်း2,000၊ပေါင်တစ်ချမ်းဆိုရင် 1,500 ၊တဲမြစ်တတော်ကို800တပိဒါကြက်သားတစ်ကောင်ဆို9,000မဲသားတပိဒါဆို1,000ခွဲမကျင်းတပိဒါ1,000ပဲစီစစ်စစ်ဆိုလို့ရှိရင်တပိဒါ11,000စောင်းစီတပိဒါဆို9,000စီးတိရှိဆန်ဆိုလို့ရှိရင်လည်းရွှေဘူပေါ်ဆမ်းမွေးရှယ်တပိဆိုလို့ရှိရင် 2,800 ခွန်လီမဆန်တပိ2,000ကျပ်ဖြစ်နေပါလေကျွန်တော်အရင်ကဂျာနယ်တစ်ခုမှာလုပ်လို့ပါတယ်ဒီအနာသိမ့်ပြီးတဲ့နောက်ပိုင်းတော့ဂျာနယ်တိုက်ကလည်းပိတ်လိုက်ရတယ်။အလုံးမရှိပြန်ခုအညာပြန်ပြီးမိဘလည်းအပြန်လို့ဖို့ရလဲသူကြတဲ့အတိုင်းပဲရွာတွေကမီးရှို့ခံနေရတယ်။လုံဆုံမှုမရှိဘူး။အတန်အနယ်ပါရှိနေတော့လောလောဆယ်တော့ရွာကိုလည်းမပြန်ရဘူး
။နိုင်ငံခြားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာတာအလုတ်ကိုင်အများဆုံးဖန်တီးပေးတဲ့အထည်ချုပ်လုပ်ငန်းတွေဟာအလုတ်သမားတွေချော့ချစက်ရုံတွေပိတ်သိမ်းကြတဲ့အတွက်အလုတ်လက်မဲ့တွေတိုးပွားလာနေပါတယ်။ကျေးလက်ဒေသတွေမှာလည်းအေးချမ်းတည်ငြိမ်မှုမရှိတာစိုက်ပျိုးရေးလုပ်ငန်းတုံးသွင်းအားစုဈေးတွေကြီးမြင့်လာတာတွေကြောင့်လုပ်ငန်းလုပ်ကင်မှုခက်ခဲလာနေကြပါတယ်။ပြည်တွင်းမှာလည်းစစ်ဘေးရှောင်အရေးအတွက်ဟာကိုယ်သိမ်းဝန်းကျင်ရှိပြီလို့ဆိုပါတယ်။ဒါကြောင့်မို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအကျပ်အတဲကိုစောလင်စွာမဖြေရှင်းနိုင်ရင်မြန်မာနိုင်ငံပြိုလဲသွားနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘာရှလက်ကဒီနှစ်စံပိုင်းကလေးကစိုးရင်တကြီးသတိပေးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအငတ်ဘေးပြဿနာနဲ့ဆင်းရဲမွေးတည်မှုဒဏ်ကိုနိုင်ငံလူ့ရည်ရဲ့တဝက်ကျော်ခံစားရနိုင်တယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတွေကလည်းသတိပေးထားပါတယ်။ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့ပြဿနာဟာပြည်တွင်းရေးကိုကျော်လွန်ပြီးဒေသတွင်းပြဿနာစီဥတီနေပြီလို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
။မြန်မာနိုင်ငံတွင်ကဒီလုပ်ငန်းရှင်လူဒန်းစားတွေရောအခြေခံလူဒန်းစားတွေပါအခက်အခဲတွေနဲ့ကြုံရတဲ့အကြောင်းပြည်တွင်းနိုင်တင်ဆက်သွားတာပါရှင်။အခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမှအေးတနာကျော်ကတင်ဆက်ထားပါတယ
်။ဒီရခင်ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ကျော်နိုင်ဆိုတဲ့သောရရှင်ရဲ့စာကိုအရင်ဦးဆုံးဖော်ပြပေးကြပါမယ်။မင်္ဂလာပါ။ VOE ကိုစာတစ်ခါမှမပို့ဘူးလို့ Messenger ကနေပို့ပေးကြည့်တာရောက်ပါလားမရောက်ဘူးလားအကြောင်းပြန်ပါတဲ့။ VOE အဖွဲ့သားတွေအားလုံးစိတ်ချမ်းသာ၊ကိုယ်ကျန်းမာခြင်း၊လူရာဆန္ဒအမြဲဆုံးပြည့်ဝပါစေလို့ဆုတောင်းရင်းနဲ့နေ့စဉ်ထာဝရအားပေးလျက်ပါဆိုပြီးတော့ကိုကျော်နိုင်စာရေးလာပါတယ်ရှင်။ဟုတ်ကဲ့ကိုကျော်နိုင်စာရောက်ပါတယ်။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဘေကင်းရှင်လဲပါစေလို့လည်းဆုတောင်းပေးခြင်းပါတယ်။ရွှေညောင်သားလေးဆိုတဲ့ရင်းနေကြသောရရှင်ဒီတစ်ခါလဲစာရေးပြန်လာပါတယ်။အားပေးနေကြပါတယ်။ဟုတ်ကဲ့သိပါတယ်။ဒီသောရရှင်က
VOA ကျွန်တော်ကအားပေးနေကြပါ။ရေဒီယိုခေတ်ကတည်းကဆိုပါတော့ကျွန်တော်အခုထိမှတ်မိနေပါသေးတယ်။2004ခုနှစ်တည်းကရွှေပြောင်းလူသားဘဝနဲ့ထိုင်းကိုရောက်ပါတယ်။ကျွန်တော်အလုတ်ဆလုပ်တဲ့အိမ်ကထိုင်းရဲမှုအိမ်မှာပါ။နွားကြောင်သားအလုတ်ပါ။တင်းရဲ့ရဲမှုကကျွန်တော်ကိုရေဒီယိုတလုံးဝယ်ပေးပါတယ်။
မြန်မာလိုင်းဆိုတော့ VOA တလိုင်းပဲရတယ်လေအဲ့ဒီတည်းကကျွန်တော်သဘောလဲကျဗဟုသုတလည်းရတဲ့ VOA ကိုနားထောင်ပြစ်လာတာပါအခုကျွန်တော်အသက်60ရှိပါပြီနေဝင်းအာနာသိန်းနဲ့1962ခုဖွားပါနောက်ပြီး1988ခုတန်းရွှေအာနာသိန်းတော့လဲညဘက် VOA နားထောင်ရင်ခိုးပြီးတော့တိတ်တိတ်လေးနားထောင်ခဲ့ရပါတယ်အခုမြန်မာပြည်မှာတန်းရွှေထက်သာတဲ့မင်းအောင်လိုင်ခေတ်ရောက်ပြန်ပြီ VOA ရေ
โอเคပါ1962ခုနှစ်မှာမွေးဖွားတဲ့တော်ရရှင်1988အာနာသိန်းကာလကောနားထောင်ခဲ့ပြီအခုနောက်တစ်ခါအာနာသိန်းနဲ့ခင်မှာပါရေဒီယိုလေးနားထောင်ရပြန်ပါပြီဆိုပြီးတော့စာရေးပြောလာတာဖြစ်ပါတယ်မင်္ဂလာပါ VOA ကျွန်တော်ကတော့ချင်းပြင်းနဲ့ပလဝကရခိုင်မျိုးသားတယောက်ပါဆိုပြီးတော့ရေးလာတဲ့ပလဝလူငယ်တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်
VOA ကအကူအမများအားလုံးကျမ်းမာချမ်းသာပြီးကောင်းသောလူဝင်ဆန္ဒအဝဝပြည့်စုံကြပါစေ။ကျွန်တော် VOA ကိုနားဆင်တာ2003ခုနှစ်ကတည်းကအခုဆိုရင်19နှစ်ရှိပါပြီ။ VOA ကိုတခါမှစာမရေးဘူးပါဘူး။အခုပြောစရာအကြံပေးစရာရှိလို့ရေးလိုက်တာပါ။အကြံပေးချင်တာကတော့ VOA ဟာမြန်မာအတန်ဖြစ်တဲ့အတွက်ကြောင့်နေဆွဲကျင်ညာတဲ့အခါမြန်မာနေဆွဲကိုထည့်ပေးစေချင်ပါတယ်။ဥပမာ2022ခုနှစ်ဇန်နဝါရီ6ရက်ဆိုရင်1383ခုပြာတိုလာဆန်း5ရက်အဲ့ဒီလိုပုံစံမျိုးထည့်ပေးစီခြင်းပါတယ်။အရင်တော့ကကြင်ညာတဲ့မအေးသနာကျော်ရဲ့စကားပြောကြအောင်လူငယ်ကဏ္ဍကိုကြိုက်ပါတယ်။အခုတော့အဲ့ဒီအစီအစဉ်မလွှင့်တာကြာပါပြီ။နောက်ပြီးတော့မန်းညွညွလေးရဲ့မတူတာလေးတွေကိုလည်းသဘောကျပါတယ်။အရင်တော့ကလွှင့်ပါတယ်အခုတော့မလွှင့်တော့ပါဘူး။နောက်ဦးအောင်ခင်တဲ့ဦးကျော်ဆန်သာတို့ရဲ့ဆွေးနွေးခန်းတွေကိုတအားကြိုက်ပါတယ်။နောက်ပြီးတော့တခုပြောချင်တာကတော့အရင်တော့ကဆိုရင်အမေရိကန်ဆိုရအဘော်ကိုကြင်ညာတဲ့အခါကြင်ညာပြီးရင်အခုကြားသိရတာကတော့အမေရိကန်ဆိုရအဘော်ဖြစ်ပြီးVOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်တယ်ဆိုပြီးတော့ပြောပါတယ်အဲ့လိုမျိုးပြန်ပြောစေချင်ပါတယ်နောက်ခါတိုင်းဆိုရင်တနင်္ဂနွေနေ့ည9:00နာရီမှာမြန်မာပြည်ကပေးစာများအစီအစဉ်ပြီးပြီးချင်းတချင်းတစ်ပုတ်ထွင်ပေးပါတယ်အခုအဲ့ဒီတချင်းလည်းမကြားရတာကြားပါပြီအဲ့ဒါကြောင့်ဒီတစ်ပတ်တချင်းတစ်ပုတ်ထွင်ပေးစေလို့ပါတယ်မြန်မာပြည်သူပြည်သားအားလုံးအတွက်ထွင်တင်ရဲ့ Cherry စုံတဲ့ညကိုထွင်ပေးစေလို့ပါတယ် VOA ကအကူအမတွေအားလုံးနေကောင်းကျန်းမာကြပါစေ
ဟုတ်ကဲ့ပါဒီပလဝကလူငယ်တော်ရရှင်အခုလိုမျိုးစားပြည့်ပြည့်စုံစုံရေးပြီးတော့အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်တကိုဆုံဆုံလင်းလင်းနားဆင်ပြီးတော့တေချာအကြံပြုစာရေးပြောလာတာသူ့ရဲ့စာကိုဖတ်ကြည့်တာနဲ့သိတာပါတယ်နော်ရက်ဆွဲကိစ္စဒီရက်ဆွဲကတော့ဒီတော်ရရှင်ပြောတာသဘောပေါက်ပါတယ်မြန်မာရက်ဆွဲအင်္ဂလိပ်ရက်ဆွဲနှစ်မျိုးကြင်ညာပေးတာနောက်ပိုင်းတော့အခကြီးရက်ကြီးတွေကလွဲလို့ပြောကြတာတိတ်ပြီးတော့မကြပါဘူးဒါကလည်းကျမတို့အစီအစဉ်တင်ဆက်သူတဦးတယောက်ချင်းစီရဲ့ပြောတဲ့ရေးတဲ့ပုံနဲ့ဆိုင်ပါတယ်နောက်ပြီးတော့သတင်းတွေကိုမြန်မြန်ပြောပြဖို့ရှိနေတော့နှုတ်ခွန်းဆက်အပိုင်းကိုအရှိကြီးမပြောတော့တာလည်းပါပါမယ်နော်ဒါမှပြောလိုက်ပါမယ်အမေရိကန်အစိုးရအာဘော်ကတော့အဲ့ဒီအာဘော်ပြောပြပြချင်းနောက်မှာပဲဒါအမေရိကန်အစိုးရရဲ့အာဘော်ပဲဆိုတာကိုပြောပါတယ်အရင်တော့ကပြောလို့ခုလဲပြောနေစေပါသတိထားပြီးတော့နားထောင်ကြည့်ပါနော်ပြီးတော့ဒီတော်ရရှင်တောင်းလာတဲ့တခြင်းကျွန်မဒီတောင်းတဲ့တခြားသူတွေကိုလည်းပြောပြဖို့ပါတယ်ရှင်ကျွန်မတို့အစီအစဉ်ထုတ်လွှင့်တဲ့နေရာမှာအစီအစဉ်သစ်တွေလည်းတင်ဆက်ပေးနေပြီးတော့အချိန်ရလည်းကျက်သွားလို့တခြင်းလေးတွေလွှင့်ပေးတာရပ်ထားရတာဖြစ်ပါတယ်ဒါကြောင့်မှတခြင်းတစ်ပုတ်ဆိုရင်သတင်းတစ်ပုတ်နေပါအချိန်ယူပါလေအဲကြောင့်မလို့အဲ့ဒီနေရာမှာသတင်းတွေကတုဒ္ဒအစီအစဉ်တင်ဆက်ပေးနေပါတယ်နားထောင်ကြည့်ပါအောင်ရှင်အစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဒီတို့ရဲ့ဒီမြေယူဆချက်လေးတွေကိုရေးလာတဲ့တော်ရရှင်တွေရဲ့အစားလေးတစ်စောင်းနှစ်စောင်းကိုလည်းပြောပြပေးကြပါမယ်။ကျမတို့စီကနေပြီးတော့ဆေးရသဝင်မှုလူမျိုးတုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်တူပေါ်ကျူးလွန်တဲ့ပြစ်မှုတွေဘလို့အတိတ်ပဲဖွင့်ဆိုချက်ရှိတယ်လဲဆိုတာပုံပြရုပ်တံတင်ဆက်ပေးပါရနော်။ဒီကနေ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်မေမေက ICC, ICJ, UN ဆိုတာစကားထဲမှာထည့်ပြောရတာလောက်ပဲလို့ထင်တယ်တဲ့တကယ်လက်တွေ့မှာကဩစာအာဏာပါဝါရှိရဲ့အဖွဲ့အစည်းမဟုတ်ဘူးလို့ယူဆပါတယ်လက်တွေ့မှာဆိုရှုတ်ချတာရဲ့တဝင်လွှာပြဖို့တာရဲ့အဲ့ဒီအဖွဲ့ရဲ့အဲ့ထက်မပိုပါဘူးဆိုပြီးတော့သူကသူ့ရဲ့ထင်မြင်ယူဆချက်ဒီနိုင်ငံကရာဇဝတ်မှုတရားရုံးတို့ကုလသမဂ္ဂတို့နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ် Loki ဆိုတဲ့သရရှင်ကတော့ကျမတို့ဒီကျဲမရေးအစီအစဉ်မှာဟင်းသင်းရရွက်ဒီပူရောစားပေးဖို့တင်တဲ့အကြောင်းတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သူကတော့မြန်မာနိုင်ငံမှာဟင်းရွက်တွေလက်ဆောင်လို့ထားနိုင်မှုကခက်ပါရဲ့တဲ့ပူအိုက်တဲ့အတွက်ဟင်းရွက်တွေညှို့ကုန်ပါတယ်တသက်လွတ်တွေစားကောက်အောင်လုပ်ရတာလည်းခက်တော့ချက်လွယ်တဲ့အသားတွေပဲစားကျင်ကြတယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေကိုဒီအစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြီးရေးလာပါတယ်
အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့အစာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။စာများကိုမပယ်ပါနဲ့ကချင်းပြည်နယ်ဗမော်မြို့ကပြည်သူတို့ပါအကောင့်တူမဟုတ်ပါဘူးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့ပြည်သူလူထုတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့ဒီစီရေးပဋိပက္ခကြားကြုံနေရတဲ့ပြည်သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကငယ်တုန်းကရေဒီယိုနဲ့နားထောင်ခဲ့ရသူပါ။အခုတော့ခေတ်အရ Facebook ကနေကြည့်ပြီးတော့နားထောင်နေရပါပြီ။စာကခုမှရေးဘူးပေမဲ့အလုံးသိအောင်လို့ဖတ်ပြစေချင်ပါတယ်။အခုကြုံနေရတဲ့တနင်္ဂနွေလုံးခက်ခဲတွေကြားထဲမှာပြည်သူတွေပို့ပြီးတော့ခက်ခဲလာကြတဲ့အကြောင်းရင်းပါ။အခုကြုံနေရတဲ့အောက်ခြေလူရန်းစားတွေရဲ့စာဝင်နေရေးအတွက်စိတ်မကောင်းဖြစ်မိလို့ပါ။ကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမလို့အလုံးကိုလည်းကိုချင်းစပါရယ်။စစ်တပ်နဲ့အန်ယူဂျီတို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောရလဲလို့လည်းသိချင်မိပါရယ်။ကျွန်တော်တို့ကိုအနာဂတ်ပြောင်းအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်နိုင်မုန်းပါရယ်။အခုလိုကြက်တဲတဲ့ချိန် PDF ကပါချင်းချောက်တန်တွေကြားလာတော့ PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပါရစေကျွန်တော်တို့စားဖို့ရုံးကန်နေရတာတခါလေကျမကြီးပါဖောက်လာချင်းစေးဖို့တော့မှမရှိပါဘူ
းအများပြည်သူစားဝတ်နေရခက်ခဲတဲ့အခြေအနေကိုရင်ဖွင့်ရေးသားလာတဲ့သောရရှင်ဖြစ်ပါလိမ့်ရှင်ဒီကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာနေရက်ချင်ပါတယ်နော်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့တရင်ပတ်တစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ၏ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့ထူခြားစာများသတင်းများအစီအစဉ်မစခင်မှာသတင်းထဲကသုတအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်မညညိုလွင်ကတင်ဆက်ထားပါတယ်ရှင
်နော်ဒီနိုင်ငံများဆိုတာကတော့ဥရောပမြောက်ဖက်ဆွန်းဒေသမှာရှိတဲ့နိုင်ငံတွေကိုခေါ်ဆိုတာပါ။အဲဒီနိုင်ငံတွေကတော့ဒိန်းမတ်၊နော်ဝေး၊ဆွီဒင်၊ဖင်လန်၊အိုက်စ်လန်နဲ့ဒိန်းမတ်နိုင်ငံရဲ့အစိတ်အပိုင်းတွေဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရဖာရိုးအိုင်လန်း၊ဂရင်းလန်းတို့အပြင်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကြားမှာဂျုံမောင်6,900ကျော်နဲ့ဖွဲ့စည်းထားတဲ့အော်လန်အိုင်လန်းတို့ဖြစ်ပါတယ်။နော်ဒစ်နိုင်ငံတွေအားလုံးရဲ့လူဦးရေက2019ခုနှစ်ရဲ့စီးရင်စရာတွေအရတော့28တန်းကျော်ရှိပါတယ်။စုစုပေါင်း area အခြေဝင်းကစတူရမ်မိုင်ပေါင်း3,400,000ကျော်ရှိပါတယ်။နော်ဒစ်နိုင်ငံတွေထဲမှာဆွီဒင်နိုင်ငံကလူဦးရေ10,300ကျော်ရှိပြီးလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။ area အခြေဝင်းအကြီးမားဆုံးနိုင်ငံကလည်းဆွီဒင်နိုင်ငံပဲဖြစ်ပြီးစတူရမ်ကီလိုမီတာပေါင်း4,400,000ကျော်ရှိပါတယ်။
နော်ဒစ်နိုင်ငံတွေရဲ့အဓိကဘာသာစကားတွေကတော့ Danish, Finnish, Icelandic, Norwegian နဲ့ Swedish တို့ဖြစ်ကြပါတယ်။နော်ဒစ်နိုင်ငံတွေကနိုင်ငံသားတွေရဲ့ဖြန်းဖြန်းတဦးချင်းဝင်ငွေကိုကြည့်မယ်ဆိုရင်တစ်နှစ်ကို American Dollar 5,800 ရှိပါတယ်။နော်ဒစ်နိုင်ငံတွေထဲမှာ Denmark, Finland, Sweden နိုင်ငံတွေဟာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်။Norway, Denmark, Iceland နိုင်ငံတွေကတော့မြောက် Atlantic စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေတဲက Finland နိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်ပျော်ရွှင်ပွဲရအကောင်းဆုံးနိုင်ငံဖြစ်လက်တလောကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။တစ်နှစ်တစ်ချိန်ပြုလုပ်တဲ့အဲ့ဒီစစ်တမ်းမှာဒါဟာဆိုရင်၄ချိန်စစ်တိုက်ပျော်ရွှင်စရာအကောင်းဆုံးနိုင်ငံဖြစ်ရှိနေတာပါ။Nordic နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက် Nordic Council နဲ့ Nordic Council of Ministers ဆိုတာကိုဖွဲ့စည်းထားပါတယ်။ Nordic Council ကို Denmark, Finland, Iceland, Norway, Sweden, Faroe Island, Greenland, Åland Island စတဲ့ Nordic နိုင်ငံတွေရဲ့ကိုယ်စားလှယ်89ဦးနဲ့ဒုတိယကမ္ဘာစစ်ကြီးအပြီးကာလတွေဖြစ်တဲ့1952ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ပထမဆုံးစတင်ဖွဲ့စည်းချိန်မှာ Denmark,Iceland, Norway နဲ့ Sweden လေးနိုင်ငံပါဝင်ခဲ့ပြီး၃နှစ်အကြာ1955ခုနှစ်မှာတော့ Finland နိုင်ငံပါဝင်ခဲ့ပါတယ်။1990ခုနှစ်မှာ Faroe Islands နဲ့ Åland Islands 1984ခုနှစ်မှာ Greenland တို့အဖွဲ့ဝင်အဖြစ်ပါဝင်ခဲ့ကြပါတယ်။ Nordic Council ရဲ့ကိုယ်စားလှယ်89ဦးဟာ Norway, Sweden, Denmark, Finland နိုင်ငံတွေကအယောက်20စီနဲ့ Iceland က9ဦးလို့ဖြစ်ကြပါတယ်။အဲ့ဒီအထဲမှာဒိမတ်နိုင်ငံကိုယ်စားလှယ်2ဦးစီက Faroe Islands နဲ့ Greenland ကိုကိုယ်စားပြုရပြီး Finland နိုင်ငံကိုယ်စားလှယ်2ဦးကတော့ Åland Islands ကိုကိုယ်စားပြုပေးရပါတယ်။အဲ့ဒီလိုနိုင်ငံကိုယ်စားပြုအဖွဲ့ဝင်တွေဟာမိမိတို့သက်ဆိုင်ရာနိုင်ငံရဲ့ပါလီမန်အမတ်တွေဖြစ်ကြရပါတယ်။အဲ့ဒီနိုင်ငံတွေဟာလူအခွင့်အရေးနဲ့ပတ်သက်လို့အပြည့်အဝအလေးထားတဲ့နိုင်ငံတွေဖြစ်ကြပြီးအလို့သမားသက်မဲ့ကတွေအားကောင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။နော်ဒီနိုင်ငံတွေဟာမြမအရေးနဲ့ပတ်သက်လာပြီးဆိုရင်လည်းအမြဲတမ်းတက်တက်ကြွကြွရှေ့တန်းကဆောင်ရွက်ပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါလို့ရှင
်။မောင်ညိုလွင်တင်ဆက်ထားတဲ့သတင်းထက်ကသုတအစီအစဉ်ပါရှင်။သတ္တရှင်များရှင် VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုရမကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်အလို့ရှိတဲ့အချိန်တိုင်းမှာရှာဖွေကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ဒီကနေ့ရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ထူခြားဆန်များသတင်းများအစီအစဉ်မှာကိုငိမ့်ချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
အရေးပေါ်ကဲဆဲရေးတွေမှာရှေးဥတုနာပြူစုဖို့ဗြိတိန်နိုင်ငံမှာမိုးပြံဝစ်စုံတစ်ခုကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ Gravity Industries ကုမ္ပဏီကထုတ်လုပ်တဲ့ဒီမိုးပြံဂျက်ဝစ်စုံကို 3D ပရင်တာနဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ကြောဘက်မှာဂျက်အင်ဂျင်တစ်လုံးနဲ့လက်နှစ်ဖက်အတွက်ဂျက်အင်ဂျင်အသေးနှလုံးတပ်ဆင်ထားပါတယ်။အမြန်နှုန်းတစ်နာရီမိုင်80အထိပြန်တန်းနိုင်ပြီးတော့အမြင့်ပေ12,000အထိဒီပညာအရပြန်နိုင်ပါတယ်။ဒါပေမဲ့လည်းအခုစမ်းသပ်မှုမှာတော့ဘေးကင်းလုံခြုံဖို့အတွက်ခဏနေကပဲပြန်တန်းခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးအတွက်ရဟတ်ရင်နဲ့စီဝင်နှန်းတွေကိုတည်ယူပြန်တန်းရမယ်ဇယိတ်နဲ့နှိုင်းရှင်မယ်ဆိုရင်အခုလိုမိုးပြန်ချက်ကဇယိတ်ကတ်တာပြီးညံဆန်တယ်လို့ဒီချက်ကိုတီထွင်ခဲ့တဲ့ Richard Browning ကပြောပါတယ
်။အာဂျင်တီးနားနိုင်ငံဘူနက်စ်အိုင်းရစ်မြို့တော်နားမှာကမ္ဘာအကြီးဆုံးမီလန်နီစ်အသားပြားကျော်ကြီးတစ်ချက်ကိုဖန်တီးခဲ့ကြပါတယ်။ဒီမီလန်နီစ်အသားပြားကျော်ဟာအမဲသားကိုမုန်နှစ်ကကြော်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာလူကြိုက်များတဲ့အစားအစာတစ်မျိုးဖြစ်ပါတယ်။ဒီအသားပြားကြီးဟာပေါင်2000ကျော်လေးပြီးတော့3မီတာအကျယ်ရှိသလိုအထူကတော့3စင်တီမီတာလောက်ရှိတာကြောင့်ကမ္ဘာအကြီးဆုံးမှတ်တမ်းဝင်သွားပါတယ်လို့ဒီအသားပြားကိုဖန်တီးခဲ့တဲ့လုပ်ငန်းမန်နေဂျာကပြောပါတယ်။ Guinness ကမ္ဘာစံချိန်မှတ်တမ်းကအတိအမှတ်ပြုလက်မှတ်ရဖို့လဲဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ်။အီတလီအစားအသောက်မီလန်နီစ်ကနေအခြေခံပြုလုပ်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာတော့အသားပြားကျော်ပေါ်မှာခရမ်းကျင်သီးအနှစ်နဲ့ cheese ကိုစမ်းထားတာလည်းဖြစ်ပါတယ်။တောင်အမေရိကနိုင်ငံတွေမှာလူကြိုက်များတဲ့ဒီအစားအစာနဲ့ပတ်သက်ပြီးမေလ3ရက်နေ့ကိုမီလန်နီစ်နေ့အားလက်ရက်အဖြစ်သတ်မှတ်ပြီးပွဲတွေကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းဘက်ကနေပေါ်နိုင်ငံကတောင်ကျပ်နှက်ပြတူဟာကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်ကို26ကြိမ်တက်ရောက်နိုင်ခဲ့ပြီးမိနစ်ကသူကိုယ်တိုင်တင်ထားတဲ့စံချိန်ကိုချိုးသွားနိုင်ခဲ့တယ်လို့နေပေါ်ဆူရတာဝန်ရှိသူတွေကပြောပါရယ်အသက်52နှစ်အရွယ်ကာမီရီတာရှာပါဟာအမြင့်ပေ2900ကျော်မြင့်တဲ့အေရက်တောင်ကိုတက်နေကြလမ်းကြောင်းဖြစ်တဲ့အရှိတောင်ဘက်ကနေတခြားလမ်းပြ10ရောက်နဲ့အတူတက်ခဲ့တာပါဒီလမ်းကြောင်းဟာ1953ခုနှစ်ကပထမဦးဆုံးတောင်ထိပ်ကိုတက်ရောက်နိုင်ခဲ့သူနယူးဇီလန်နိုင်ငံသားဆာအက်ဒမွတ်ဟယ်လရီနဲ့တန်ဆင်းနော်ဂေးတို့သုံးခဲ့တဲ့လမ်းကြောင်းဖြစ်ပြီးတော့ဒီကနေ့အထိလူအများသုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်မိနစ်တုန်းကတော့နေပေါ်အစိုးရကတောင်တက်ခွင့်ပါမစ်408ခုထုတ်ပေးခဲ့ပြီးဒီနှစ်မှာတော့316ခုထုတ်ပေးထားပါတယ်နေပေါ်နိုင်ငံဟာနိုင်ငံသားငွေရဖို့အတွက်နိုင်ငံသားတောင်တက်ခီးတွေတွေကိုမှီခိုနေရတာဖြစ်ပြီးလူတွေကြက်ညက်နေအောင်ပါမစ်တွေခွင့်ပြုတာနဲ့2019ခုနှစ်မှာတောင်တက်သမားအများအပြားတည်ဆုံရတာတွေအတွက်လည်းဝေဖန်ခံနေရတာပါ1953ခုနှစ်ကတည်းကဆိုရင်တော့အချိန်ပေါင်း1000ကျော်တောင်ထိပ်ကိုရောက်တဲ့သူတွေရှိနေပြီးလူပေါင်း311ယောက်သေဆုံးခဲ့ရပြီးပြီလို့ဟိမဝင်နာအချက်လက်တွေအရသိရပါတယ်ရှင
်အမေရိကန်ပေါ့အမှုပညာရှင်အန်ဒီဝါဟော1964ခုနှစ်ကဖန်တီးခဲ့တဲ့နာမည်ကြီးမယ်ရီလင်မွန်ရိုးပကြီကားကိုအမေရိကန်ဒေါ်လာ194တန်းနဲ့လေးလံဆွဲသွားပါတယ်
ဒီဇင်းနှောင်းဟာအမေရိကန်အနုပညာရှင်တစ်ယောက်ရဲ့အိုးသားပေါ်မှာဖန်တီးထားတဲ့ပကြီကားကိုလေလံပွဲမှာစံချိန်တင်ပေးထားတဲ့ဇင်းနှောင်းလည်းဖြစ်ပါတယ
်။ Short Sage Blue Marilyn လို့နာမည်ပေးထားတဲ့ဒီပကြီကားဟာတရုတ်ဆောင်မင်းသမီး Monroe 1962ခုနှစ်မှာတည်ဆုံသွားပြီးတဲ့နောက်ဖန်တီးခဲ့တဲ့ပုံတူပကြီကားတွေကတစ်ခုဖြစ်ပြီးတော့ဝါဟောရဲ့လူသိများတဲ့ဖန်တီးမှုတွေကတစ်ခုဖြစ်ပါတယ်
။ Christie လေလံပွဲမတိုင်ခင်ကခံမှန်းချက်တွေမှာတော့အမေရိကန်ဒေါ်လာတန်း200အထိရမယ်လို့ခန့်မှန်းခဲ့တာပါပကြီကားရဲ့နာမည်ကတော့ဝါဟောရဲ့ပကြီဆွဲတဲ့နေရာမှာပုံတူပကြီကားတွေကိုထပ်ထားတဲ့အချိန်မှာတနက်ကြည်စံနဲ့တစ်ချက်ပစ်ခဲ့တဲ့မတော်တဆဖြစ်ရကြောင့်အခုလို Short Marilyn လို့နာမည်တွင်သွားရတာပါဒီပုံတူပကြီကားဟာအယောင်၄ယောင်နဲ့၄ခုရှိပြီးတော့အခုအပြာရောင်
ဒီပကြီကားဟာ
ကြည်စံပေါက်ရမပါဘူးလို့ပြောပါတယ်ခင်ဗျာ
ကဘာတလွားကထူးထူးခြားခြားသတင်းတွေကိုစူးစီးပြီးတော့ထူးခြားဆမ်းများသတင်းများအစီအစဉ်မှာကိုငိမ့်ချမ်းနဲ့မခင်ဖြူတွေတို့ကတင်ပြသွားတာပါရှင်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင
်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတို့အနေနဲ့ယူကရိန်းစစ်ပွဲကိုအတက်နိုင်ဆုံးအမြန်ဆုံးအဆုံးသတ်ဖို့လိုလားကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတင်းင်းကနေနေမှအလေးအနက်ပြောပါတယ်မြန်မာစစ်တပ်ကိုလက်နက်နဲ့စစ်အုံဆောင်တွေရောင်းချလွှဲပြမှုမလုပ်ဖို့အပြည့်အဝပိုင်းဖြတ်ထားစေဖြစ်ပြီးနိုင်ငံအလုံးအနေနဲ့အလားတူဆောင်ရွက်ချဖို့ဆက်မှုထိပ်သီး9နိုင်ငံ G7 နိုင်ငံသားရေးဝန်ကြီးတွေကစနေနေ့တို့ပူးရဲကြီးညာချက်မှာပြောဆိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆ ਿਆ နာတင်မှုကိုအပြင်းထန်ဆုံးအထုံနှုံနဲ့ဆန့်ကျင်ရှုတ်ချကြောင်းနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူအလုံးကိုတာဝန်ခံမှုတာဝန်ယူမှုရှိစေဖို့အရေးကြီးကြောင်းကိုလည်းအလေးအနက်ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့မြန်မာပြည်ပွားမိသားစုတွေတင်းင်းကနေတွေကတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံရဲ့အချက်အလက်ဖြည့်ရှင်ရေးသဘောထားတွေကိုဆွေးနွေးခဲ့ကြပါတယ်။
တနင်္လာနေ့မနက်ပိုင်းနောက်ဆုံးရထိတ်တဲ့ရောက်သတင်းတွေကိုတော့မတင်ကြီးထိုက်ကတင်ပြတော့တာပါရှင်ဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ဇီနပ်အဘေရာမနဲ့ဒါရစ်စမစ်တို့ဖြစ်ပါတယ်တနင်္လာနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 48 50တို့ကနေထုတ်လွှင့်ပေးခဲ့တာပါဒီကနေ့ညပိုင်းထုတ်လွှင့်သွားမယ့်ဒီရုပ်သံအစီအစဉ်နဲ့ရေဒီယိုအစီအစဉ်တွေကိုလည်းစောင့်မျှော်ကြည့်ရှုအားပေးကြပါအောင်ရှင်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါကြမှာရှင်လန်းပြီးတော့ဘေးပြာဝေကွာပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပါရစေကျမလောင်းလာပါ
This program has come to you from the Voice of America, Washington.